ရခိုင်ပြည်နယ်မြောက်ပိုင်းပြည်ပခါတွေကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြရတဲ့တိမ့်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တချို့ကတော့ဘင်္ဂလားဒေ့ရှ်ဘက်က၅ပန်းလုပ်ငန်းတွေမှာဝင်ရောက်လုပ်ကိုင်ရင်းစားဝတ်နေရေးအတွက်ဝင်ငွေရှာနေကြပါတယ်။၅ပန်းလုပ်ငန်းမှာအလုပ်လုပ်နေတဲ့ရိုဟင်ဂျာဒုက္ခသည်မွန်တက်အလန်ကတော့တရက်ကိုဘင်္ဂလားဒေ့ရှ်တက2025ဒေါ်လာလောက်ဝင်ငွေရတယ်လို့ပြောပါတယ်။
ဒ
ေသတွင်းမှာ၅ပန်းလီ100လောက်ရှိပြီးအဲ့ဒီမှာအလုပ်လုပ်နေသူတွေရဲ့69ရာခိုင်နှုန်းကရိုဟင်ဂျာတွေဖြစ်ပြီးဘင်္ဂလားဒေ့ရှ်လူမျိုးက1ရာခိုင်နှုန်းပဲရှိတယ်။နောက်ညနေပိုင်းရောညပိုင်းရောမနက်ပိုင်းရော၅ပန်းပြီးရက်လာတဲ့၅ခုရောင်းပြီးတော့ဝင်ငွေရှာကြတာပါလို့ပြောသွားတာပါ။ရှန်လာပါဒုက္ခသည်စခန်းအနိခရေပြင်မှာ၅ပန်းလုပ်ငန်းလုပ်ကြတာကိုတော့ဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ဘက်ကဖမ်းနာစီတာမရှိဘူးလို့လည်းဒုက္ခသည်တွေကပြောပါတယ်။စစ်တပ်ရောရဲတပ်ဖွဲ့စစ်ဆေးရေးဂိတ်တွေရောရှိနေတဲ့ကော့ဆက်ဘဇာမြို့ဘက်ကိုတော့သွားလို့မရပါဘူး။၅ပန်းလုပ်ငန်းကကြမ်းတမ်းပေမဲ့လို့လည်းဝင်ငွေရာရေးအတွက်လှုပ်လှုပ်ကြရတာလို့ပြောပါတယ်။မြန်မာဘက်မှာနေရင်တော့နွားတွေမြေတွေရှိတာကြောင့်လဲလုပ်ပြီးလေလုံးလို့ရပြင်မဲ့ဒုက္ခတဲ့စခန်းမှာတော့၅ပန်းလုပ်ငန်းကလွဲလို့တခြားလုပ်စရာမရှိတော့ပို့ပြီးတော့ဆင်းရဲပင်ပန်းစွာရုန်းကန်ရတာလို့လေဒုက္ခတဲ့တွေကပြောပါတယ်။ဘင်္ဂလားဒေ့ရှ်ဘက်တင်းရှောင်ရတဲ့ဒုက္ခတဲ့တွေကိုမြန်မာဘက်ကလက်တင်ခံမယ်လို့ပြောဆိုထားပြီးမဲ့ဌာနေပြည်ရေးလုပ်ငန်းစဉ်ကတော့ထိထိရောက်ရောက်ဖြစ်ပေါ်မလာသေးပါဘူး။မြန်မာဘက်ကရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်တင်မခံသလိုနိုင်ငံသားဖြစ်ခွင့်ကိုလည်းအမှတ်ခံချက်ပေးမထားပါဘူးရှင်။